ကမ္ဘာဒီမိုကရေစီနိုင်ငံတွေမှာအမြဲတမ်းအနိုင်ရနေတဲ့ပါတီဆိုတာမရှိသလိုအမြဲတမ်းရှုံ့နေတဲ့ပါတီဆိုတာလည်းမရှိကြောင်း USDP ပြည်ခံပြူပါတီဥက္ကဋ္ဌဦးသိန်းစင်ကနေပြည်တော်မှာမနေ့ကပြုလုပ်တဲ့ပြည်ခံပြူပါတီဒုတိယအကြိမ်ကြီးလာခံအဖွင့်မိန့်ခွန်းမှာပြောကြားသွားပါတယ်။ပြည်ခံပြူပါတီအနေနဲ့နိုင်ငံရေးစီဝါရေးပြည်သူအရေးစီမံခန့်ခွဲမှုတွေမှာကျွမ်းကျင်အောင်လေ့ကျင့်ထားရမှာဖြစ်ပြီးအချိန်ရောက်လာလို့ပြည်သူကရွေးချယ်တာဝန်ပေးလာတဲ့အခါအစဉ်အသင့်ဖြစ်အောင်ပြင်ဆင်ထားဖို့လိုကြောင်းပါတီဥက္ကဋ္ဌဦးသိန်းစင်ကပြောဆိုခဲ့သလိုပါတီဝင်တွေအနေနဲ့ဘာပဲလုပ်လို့ပြည်သူကိုမျက်နှာမူပြည်သူကိုဗဟုပြုပြီးပြည်သူအရေးကိုဦးစားပေးလှုပ်ရှားဖို့လဲသူကတိုက်တွန်းသွားပါတယ်။2010ရွေးကောက်ပွဲမှာမဲမတမာမှုတွေနဲ့အနိုင်ရခဲ့တဲ့ဆိုပြီးအဝေးဘက်ခံရတဲ့ပြည်ခံပြူပါတီဟာ2015ရွေးကောက်ပွဲမှာတော့ NLD ပါတီကိုအပြတ်အသတ်ရှုံးနိမ့်ခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ဂံကောမြို့နယ်ကပြည်ခံပြူပါတီဗဟုကော်မတီဝင်ဦးလှဆွေကအခုလိုသုံးသပ်ပါတယ်။
အဓိကတော့ကျွန်တော်တို့ပါတီကမူဝါဒတွေကောင်းပြီသားဗျအဓိကတော့လူပါပဲအခုအဲ့ဒီလူတွေကိုတို့ပြန်လဲပြုပြင်ပြောင်းလဲရေးတွေလုပ်နေရဗျအရင်လူဟောင်းတွေတော်တော်လေးကိုမပါတော့80ရာခိုင်နှုန်းလောက်မပါတော့ဘူးအဲ့လိုတွေ့ရပါတယ်နောက်တစ်ချက်ရှိတာကဟိုဒီမိုကရေစီနိုင်ငံလို့ပြောတယ်လေဟိုသမရာကြီးပြောတာဒီမိုကရေစီနိုင်ငံနေမှာဒီတိုင်းပဲဖြစ်တယ်ဒါပေမဲ့တချို့လူတွေကပြောတာကအကြံခံရေးပါတီဟာအရင်တော့တက်ဆာညာကြီးလိုပဲနလန်သူမှမဟုတ်တော့ဘူးလို့ပြောတာရှိတယ်။အဲဒါအခုကျွန်တော်အနေနဲ့ပြန်ပြီးတော့သုံးသပ်ပြရမယ်ဆိုရင်သစညာကြီးတိမ်မြုပ်သွားတဲ့ခစ်ကဒါအရင်တမတော်အစိုးရလက်ထက်ပြ။တမတော်အစိုးရလက်ထက်မှာဘယ်ပါတီမှမရှင်းတန်နိုင်ဘူး။ဖုတ်လိုက်ဖုတ်လိုက်ပဲ NLD ရစပေါ့နော်။အဲ့လိုမျိုးဖုတ်လိုက်လေးကနေမှတဖြည်းဖြည်းနဲ့ပြန်ပြီးတော့ရှင်းတန်းလာတဲ့သဘောပဲ။အခုကကျွန်တော်တို့ကပါတီဆုံးဒီမိုကရေစီခစ်ပြ။ပါတီဆုံးဒီမိုကရေစီခစ်ဆိုတာပါတီအားလုံးကိုကိုကျဒီမိကွာကိုရှင်းတန်းနိုင်တဲ့အနေအထားရှိရဲ့အဲ့ဖက်ပါတီများဆိုပြီးတော့ဖိတ်တယ်ဗျဖိတ်တဲ့ထဲမှာတခြားပါတီကိုဖိတ်တယ်မနေ့ကအဲ့ဒီထဲမှာပါတီတော်တော်များများပါတီဥက္ကဋ္ဌတွေလာတက်ကြတာတွေ့တယ်အဲဒါပေမဲ့လို့ကျွန်တော်တို့ဖိတ်တဲ့ထဲမှာ NLD ပါဘူးဗျအဲ့ဒါကိုကြည်စည်အားဖြင့်ကျွန်တော်ကဒါမိတ်ဖက်ပါတီကိုသဘောမထားဘူးဒီပါတီကပြိုင်ဖက်ပါတီလိုပဲသဘောထားတယ်အဲ့ဒါကြောင့်မို့လို့အဲသူမဖိတ်တာလို့ကျွန်တော်ကယူဆတယ်ကျွန်တော်တက်ခိုင်းပါတီဟာဒါအတိုက်ခံကောင်ကပြောရလေတက်ခံရင်ပါတီကအတိုက်ခံမလို့ဘူးတက်ခံမလို့ဘူးနဲ့ပြောနေရအခုအတိုက်ခံလမ်းကြောင်းကိုအဲသူသွားမယ်ဆိုတော့အနေထားကိုဦးသိန်းစင်ကပြောတယ်လို့ကျွန်တော်ကဒီလိုသုံးသပ်တယ်ပြဟုတ
်ပြည်ခံရေးပါတီဒုတိယအကြိမ်ကြီးလာခံကိုဩဂုတ်လ27ရက်ကနေ25ရက်နေ့ထိ5ရက်ကြာကျင်းပသွားမှာဖြစ်ပြီးကိုစလေပေါင်း980ကျော်တက်ရောက်ခဲ့ပါတယ်ပြည်ခံရေးပါတီကိုအရင်စစ်အစိုးရလက်ထက်1993ခုနှစ်မှာပြည်ခိုင်ဖြိုးလူမျိုးရေးအသင်းအဖြစ်စစ်ကောင်းဆောင်တွေနဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပြီး2010နိုဝင်ဘာအထွေထွေရွေးကောက်ပွဲမတိုင်ခင်ဇွန်လထဲမှာနိုင်ငံရေးပါတီဖြစ်မှတ်ပုံတင်ခဲ့ပါတယ်